Egypt သမ္မတ Abdel Fattah LCC ကိုအမေရိကန်သမ္မတ Donald Trump ကအင်ပြူတော်မှာတင်းနှံလာနေကတွေ့ဆုံခဲ့ပြီးတော့ IS ဆွေးကြရီကိုနှိမ်နင်းရေးမှာ Egypt နဲ့ပူးပေါင်းဆောင်ရွက်သွားဖို့ကတိပြုခဲ့ပါတယ်။ Egypt နိုင်ငံနဲ့ Egypt ပြည်သူတွေရဲ့နောက်မှာ American ရှိပြီးတော့နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးကိုလည်းအမြင့်ဆုံးအထိပြန်လည်တိုးမြှင့်သွားမယ်လို့သမ္မတ Trump ကပြောကြားခဲ့ပါတယ်။အီဂျစ်သမ္မတ CC ကလည်းအစိုးရအစ္စလာမ်အကြမ်းဖက်သမားတွေကိုတံပြန်တိုက်ခိုက်ရေးအပေါ်သမ္မတ Trump ရဲ့ခိုင်မာတဲ့ရည်တည်ချက်ကိုအင်မတန်လေးစားတယ်လို့ပြောကြားခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ထိရောက်တဲ့မဟာဗျူဟာချမှတ်နိုင်ရေးမှာအမေရိကန်နဲ့လက်တွဲလုပ်သွားမယ်လို့လည်းသူကပြောကြားခဲ့ပါတယ်။အီဂျစ်သမ္မတတယောက်ကိုအမေရိကန်သမ္မတတယောက်ကအင်ဂျီရိုမှာလက်ခံတွေ့ဆုံတာဟာ2009ခုနှစ်ထဲကဆိုရင်ပထမဆုံးဖြစ်ပါတယ်။2009ခုနှစ်တုန်းကသမ္မတဟောင်းဘရက်အိုဘားမားကအဲ့ဒီချိန်တုန်းကအီဂျစ်သမ္မတဟော့စနီမူဘားရက်ကိုတွေ့ဆုံခဲ့တာပါ။လူလူအောင်ကြွမှုတွေကြောင့်မစ္စတာမူဘရက်ရာထူးကနေဆင်းပေးခဲ့ရပြီးနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဗိုလ်ချုပ်ကြီးစီစီဦးဆောင်တဲ့စစ်အစိုးရက2013ခုနှစ်မှာအာဏာသိမ်းခဲ့ပါတယ်။အဲဒီကလေးကအမေရိကန်နဲ့အီဂျစ်ဆက်ဆံရေးပြတ်ပြားခဲ့တာဖြစ်ပါတယ်။သမ္မတ Trump အနေနဲ့အီဂျစ်ခေါင်းဆောင်နဲ့ဆက်ဆံရေးချိန်ဝင်ရှာကြည့်ရမယ့်ကိစ္စကအရင်အစိုးရကလိုပဲနိုင်ငံသားရဲ့မူဝါဒအတွက်အခက်အခဲတစ်ခုဖြစ်နေတယ်လို့ဒေတာရင်းလေ့လာသူတွေကတော့တုံ့ပြန်နေကြပါရဲ့ရှင်။